ဥပုံမြောင်ဒီကနေ့လွတ်တော်အစည်းအဝေးကျင်းပခဲ့ပုံအချင်းချုပ်ပြီးတော့နည်းနည်းပြောပြလို့ရမှာလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မနေ့ပိုင်းမှာညစာလွတ်တော်တက်ပြည်လွတ်တော်တက်ကျင်းပါလာတယ်ကျွန်တော်တို့ညစာလွတ်တော်မှာတော့ညစာလွတ်တော်ဥပဒေကမြို့ပြောတယ်ဆိုပြီးလို့ရှိရင်ဒီကောက်ဝဲဆိုင်ရာသူ့ရေမူရာကိုပြမှုတွေဒီကောက်ဝဲပေါ်မရှိရအခုလည်းညစာကိုပြင်ပါတယ်အဲဒါကျွန်တော်တို့ညစာလွတ်တော်ပေါ့အဲနေ့ကတည်းကတော့ဒီတီအောင်လွတ်တော်မှာကျတော့ကျွန်တော်ကမြို့ပြောပါတယ်ကျောင်းသူတို့နဲ့ကမြေဝပြောပါတယ်တော်ပြီးလို့ရှိရင်ကျွန်တော်ဥပဒေမူကြမ်းပေါ့56မျိုးလောက်ပေါ့ညဖုန်နဲ့ပတ်သက်တဲ့ဥပဒေမူကြမ်းကိုပြောမယ်အဲ့ဘာနာကုန်ကြီးကကျောင်းသူတို့တင်ပါလေစဉ်းစားဖို့ပေါ့စဉ်းစားမှုတော့ဥအတူတည်းရအားလုံးကိုကျောင်းသူတို့ကစဉ်းစားမှုတဲ့လက်ခံဘောပြတဲ့စဉ်းစားရင်လည်းသူတို့ကိုယ်တိုင်တင်ပြီးတော့သူတို့ကရှင်းပြပါလေ
သမရမိန်ကွန်းပြောသွားတဲ့အထက်မှာထူးထူးခြားခြားအနေနဲ့ဘလို့အချက်တွေသတိပြုမိလိုက်ပါလဲခင်ဗျာ
ကျွန်တော်ကပရမအကျင့်တို့မှာလူကသမရမိန်ကွန်းလက်ခံလို့ကတော့သူက2008ဖွဲ့စည်းပုံရဲ့ဥပဒေကိုလက်မခံတဲ့ကျင်းပြီးသွားအဖွဲ့ကြီးတွေကိုတဲ့ဥပဒေရလူဝတ်တားသိမှုတွေပြည့်ညွတ်မှုတွေသူလုပ်မယ်လို့ပြောပါတယ်အဲအခုတခါကျတော့2008ဖွဲ့စည်းပုံအခြေအဥ်တွေကိုလက်ခံတဲ့ကျင်းပြီးသွားအဖွဲ့ကြီးတွေကိုပြိပကနဲ့ရောသူညီနဲ့ဆောင်မယ်ဆိုတဲ့သဘောမျိုးသူကပြောပါတယ်အဲ့တော့ဒီ2008ကိုမကြိုက်တဲ့ဆရာကြီးတွေဆရာကြီးတို့ကတော့အပရမတ်ပြောရတဲ့ဒီမှာဒုတိယပြောတာကညင်တာပြောဆုံးတဲ့သဘောတော့တွေ့ရပါတယ်
ဆိုတော့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ခြင်းနဲ့ဒီပြည်တော်တွေရောက်နေတဲ့အမတ်တွေကတင်သွင်းလာလို့ရှိရင်စဉ်းစားမယ်လက်ခံမယ်ဆိုတဲ့သဘောလားခင်ဗျာ
ဒီကုအားဘီယွန်ဒတော်နာဂါကြီးကပြောပါတယ်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အုပ်ချုပ်ရေးဘက်ဆိုင်ရာဖွဲ့စည်းတယ်မဟုတ်ဘူးအုပ်ချုပ်ရေးဘက်ဆိုင်ရာဖွဲ့စည်းရာအုပ်ချုပ်ဘက်ဆိုင်ရာလို့ရတယ်လို့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ရာနဲ့ဒီဥပဒေကြမ်းနဲ့ပတ်သက်တဲ့ဟာလေးဥပဒေဘက်ဆိုင်ရာလို့ရမှာပေါ့ဗျာအဲဒီတော့2008ဖွဲ့စည်းပုံရှိတဲ့ဥပဒေနဲ့ပတ်သက်တဲ့ခါလေးတော့ကျွန်တော်တို့လွတ်တော်လည်းပဲဆိုင်ပါတယ်ဒီဥပဒေတွေပြဖို့ကြလို့ရခြင်းလိုအပ်တဲ့ဒီအမတ်အင်အားရှိဖို့ရေးသွက်ရှိဖို့ဆိုတာလဲဒါကတော့အားလုံးသိတဲ့ချက်ပါပဲကျွန်တော်တို့လက်ရှိချိန်မှာကျတော့ဒီအောင်ချက်နဲ့ခေးပါလီကအမှန်အရများကြီးရနေဆိုတော့ဒီလိုကဒီချိန်မှာတော့သူ့လုံမှာပဲအောင်မြင်တဲ့သဘောရှိနေတာပေါ့ဗျာ
လွတ်တော်ကလွဲပြီးတော့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ပမှာပြင်ဖို့ဆိုတာမလွယ်ဘူးပေါ့လေသမရရဲ့လုတ်ပိုင်ခွင့်နဲ့လည်းဒါပြင်ဖို့ဆိုတာကတော့လက်တွေ့လည်းမကျဘူးပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါပါပဲဟုတ်ကဲ့သူကလည်းသူကတော့သူ့လုတ်ပိုင်ခွင့်နဲ့နေပြီးပြင်ပနဲ့နေအောင်နေကြည့်ချင်းနဲ့ဆိုတဲ့သဘောဆိုတော့သူကမှပြောခဲ့တာကတော့ဒါလည်းသူကဥပဒေရတာတာတိနဲ့ပြောခဲ့ကြညာလေဒီဟာကိုပဲသူရင်ကျတော့ပြိပကကျုံနေအောင်ညီလေးစီစီနဲ့ဆောင်ရွက်ပါမယ်ဆိုတော့ကျွန်တော်တို့ကဒီသူ့ငင်းသားလေးကောင်းတဲ့သဘောပဲကျွန်တော်တွေ့ရတာပါဒီဥပဒေနဲ့ပတ်သက်လို့ဒီဥပဒေဆိုတာတော့ကျွန်တော်တို့လွတ်တော်နဲ့ဆိုင်ပါတယ်လွတ်တော်မှာဆိုလို့ရှိရင်ကျွန်တော်အင်အားအများကြီးနဲ့လည်းဒါဒီကကြတာ
ဆိုတော့တမရပြောတဲ့ဟာဒါလက်တွေ့မကြဘူးလို့ဒါတုံ့တက်လို့ရတာပေါ့
လက်တွေ့မကြဘူးဆိုရရင်သူတို့ကတော့အခုတော့ကျွန်တော်တိုင်းမဲ့ company ပြကိုင်းတာကတိုင်းမဲ့ရေးရ company ပြကိုင်းတယ်အဲ့ဒီမှာသူကျွန်တော်တို့ညီတာတို့မှာဒီနေ့ company ကိုခုနကရအဲ့ company မှာတိုင်းသားလက်လက်ခံတဲ့ပတ်သက်လို့ပြီးခဲ့ပြီ company ကိုဖွင့်တယ်အဲ့ဒါကြီးကပြီးခဲ့တဲ့ပတ်သက်လို့အဲ့ဒါကြီးကိုအသေးသေးလေးလာလေးလာဒီဒီရဲ့ဟလာစတော့မှာသူတင်ပြရမှာပေါ့ဗျာသူတို့ကလည်းပေါ်ကြရှိတာပေါ့အဲ့တိုင်းသားလေးပြီးခဲ့တဲ့ရှိတဲ့ပတ်သက်လို့ဒီ company ကသူကဥပဒေနဲ့အတိအမှတ်ရှိလို့သူတို့ company ကလည်းဥပဒေအရဒီစတော့တင်မှဆွတ်တာပေါ့နော်အဲ့တော့ဒီဆရာကြီးတင်တဲ့ဥပဒေကလည်းကျွန်တော်တို့အကြည့်ရတယ်နော်သူကတော့တင်လို့တော့မပြောပါဘူးသူကတော့ကျွန်တော်ဆောင်ရွက်မယ်ဆိုတဲ့ဘောပဲပြောတာပါ
ဥဒုရရှင်မန်းပြောတဲ့အထက်မှာဘာတွေများထူးထူးခြားခြားသတိပြုမိတာရှိပါလေ
သူသိနေတာဖြစ်ကျွန်တော်သိရတာပေါ့ဗျာသူပြောတာလွတ်တော်ရဲ့ပုံစံကိုပြည်ဒီပတ်မီးသူကြီးရဲ့ဝေဖန်မှုကိုဟလာဒီအကြံပေးမှုဝေဖန်မှုကိုသူခိုင်းတယ်လို့ပြောပါတယ်အဲ့လက်ရှိလက်တွေ့လည်းကျွန်တော်တို့လည်းတိတိကျကျမသိရပြီးတော့တိတိကျကျလက်တွေ့နဲ့ပတ်သက်လို့ပြောစရာရှိတယ်ဝေဖန်စရာရှိတယ်ပြောလို့ဝေဖန်လို့ရတယ်ဆိုတဲ့ဘောပါ
အခုဒုတိယအကြိမ်ကျင်းပတဲ့လွတ်တော်ကအရင်ပထမအကြိမ်တက်စားရင်ပေါ့လေဘာတွေများထူးခြားလာလိမ့်မယ်လို့ယူဆပါလဲခင်ဗျာ
မတော်မလို့တော့မာဒီခုခုခေတ်မှာပြောရတာဒီအုပ်စုလေးဆိုတာဒီစိုးရဖွဲ့ရဲ့အုပ်စုလေးကိုပို့ပြီးကောင်းဖို့ဟိုလာဒီလူတွေကဆောင်ပို့ပြီးတော့ဖျက်တည်မှုတွေတဲ့သူလက်ရှိဒီစားကြောင်းလို့တော်နေဒီလက်ရှိသက်တော်ကြီးကဒီအစိုးရမျိုးတွေနဲ့တည်းတည်းဆောင်ရွက်ကြပါစို့အဲ့တော့ကျွန်တော်တို့အစိုးရမျိုးတွေတည်းတည်းဆောင်ရွက်ဆောင်ရွက်နေဆိုတော့ကျွန်တော်အစိုးရမျိုးတွေတော့အလုပ်ကြည့်မယ်ဟိုပါပေါ့လွတ်တော်မှာစီးရီးမှာကျန်နေနေအချိန်လေးမျိုးတော့ပြရတာပေါ့ဗျာ
ဒီအခုကျင်းပမယ်လွတ်တော်မှာပေါ့လေအများပြည်သူအတွက်အကျိုးပြုမဲ့နော်အကျိုးရှိမဲ့ဘလို့ဥပဒေတွေပေါ်ထွက်လာလိမ့်မယ်လို့ယုံကြည်ပါလေခင်ဗျာ
အခုအေးသားလွတ်တော်မှာပြည်ပြည်အတိုင်းကြားစာပေါ့ဗျာတနက်ခါစာကိုကွန်ပျူတာထွက်လိုက်ကြည့်ရသူအဲ့တော့အဲ့ကွန်ပျူတာစာရေးစီတိုင်ကြားမယ်လို့ရှိရင်အတိုင်းကြားတနက်ခါစာလေးဖြစ်ပြီးတက်ဆိုင်ရာဒီလာအုပ်စုရေးဖွဲ့ပြီးတက်တဲ့ဝီးခဏလေးလည်းသူအမီးလည်းပြီးတော့ပေါ်ရွက်မယ်အဲဒီမှန်ကန်လို့တကယ်တည်းဆောင်ရွက်ပြီးမယ်မှန်ကန်မှုဆိုလို့ရှိရင်တောင်းပြချက်တမ်းပြည့်စုံမှာဆောင်ရွက်မှုတွေတိုင်ကြားရဲ့ဒီကပြန်ပြီးတော့တိကျကအကျိုးကြောင့် ဆိုတော့အဲ့ဒီကွန်ပျူတာတိုင်းတိုင်းလူတွေတိုင်းတိုင်းတော့လုတ်ကြည့်လို့သူတို့လူတွေကရရင်ရတဲ့အချိန်မရဘူးလေဒီအကျိုးကြောင့်ကြည့်ရတဲ့အချိန်ကိုအချိန်တော်တူရမှာပေါ့ဗျာအဲ့ဒါလေးဖူးရပါလေ
သတင်းမီဒီယာတွေကိုစကားပြောတာတို့အများပြည်သူကိုရှင်းပြတာတို့စသဖြင့်ပေါ့လေထိန်းချုပ်ကန့်သတ်မှုတွေရောဘယ်လိုတွေများချမှတ်ထားတာရှိပါလဲ
မရှိဘူးရမရှိဘူးလေဟုတ်ကဲ့ဒီကသတင်းမီဒီယာတွေကဝန်ဆောင်မှုကိုခိုင်နေလို့ပြောရကြတော့မျိုးရှိဖို့လေဒီလိုဖြစ်လို့တော့လေခန္ဓာကိုယ်ကြည့်ပါဘူးတဲ့တက်တဲ့ရောက်ရှိလူတွေချင်းပေါ့လေလိုတဲ့စီရမယ်ဆိုတော့ကျွန်တော်တို့ကတော့ဘောကြတယ်ဗျာ
အထူးဖိတ်ကြားထားသောဧည့်သည်တော်များဆိုတာရောဒီနေ့လွှတ်တော်ထဲမှာဘယ်သူတွေများတက်ခဲ့တာတော့ခင်ဗျာ
မ
နက်ဖန်ရောလွှတ်တော်ရှိပါလားခင်ဗျာ
ဒီမှာလွှတ်တော်မရှိဘူးဒီလိုလွှတ်တော်မရှိဘူးဒီလိုလွှတ်တော်ချင်းကမြေကပါတို့ရှိနေပါဘူးဗျာ
ဘလောက်ကြာနိုင်မယ်ထင်တော့ခင်ဗျာအခုကျင်းပနေတဲ့ဒုတိယအကြိမ်မြောက်လွှတ်တော်အစည်းအဝေးရ
ကျွန်တော်တို့ဒီကြီးရတယ်လို့ခင်ဗျာဒီကကျွန်တော်ကြီးရတယ်မြက်က၁၆ရက်ဒီတော့ဒီပြရတယ်အမေ၁၆ရက်ဒီတော့ဒီမိတဲ့ဆိုတော့ကျွန်တော်တို့ရှင်းချောင်းနေရောတော့ကျွန်တော်ဒီရယူတော့အဲ့လောက်ကြီးတော့ရှာမယ်ပူရအဲ့တဲ့ပူရပုံမှုမရှိပါဘူးဗျာ
လွတ်တော်ကိုယ်စားလှယ်တွေရဲ့နေထိုင်ရေးစားရေးတောက်ရေးသွားရေးလာရေးအခြေအနေတွေဘယ်လိုရှိပါလဲ
ကျွန်တော်တို့အခုအဲ့အဆက်တက်ထားတယ်ဒီကြီးပြေဆိုထားတယ်နောက်ကျွန်တော်တို့သူ့ကို face in ဘေးတွေဆိုတော့ကျွန်တော်တို့ဒီကထိုင်ရတော့အဆင်ပြေပါတယ
်ဥဖုံးမြောင်ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ဗျာဟုတ်ကဲ့